ရိုဟင်ဂျာမွတ်စလင်တွေပေါ်မှာစစ်တပ်ကလူခွင့်ချိုးဖောက်မှုတွေလုပ်နေတယ်ဆိုတော့ဆက်ဆွဲမှုတွေရှိနေတယ်မတည်ငြိမ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုကုလသမဂ္ဂအတွင်းမှဂျိုဟောင်မစ္စတာကော်ဖီအန်နန်တွားရောက်ခဲ့ပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပျက်နေတဲ့ပဋိပက္ခတွေအပါအဝင်ဒေသရင်းအခြေအနေတွေကိုကွင်းဆင်းလေ့လာဖို့အတွက်လာရောက်တဲ့မစ္စတာကော်ဖီအန်နန်ဦးဆောင်တဲ့အဖွဲ့ဟာစနေနေ့မနေ့ပိုင်းမှာမောင်တော်နဲ့ဘူသီတောင်ကိုတွားရောက်ခဲ့ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေအပါအဝင်ဒေသခံတချို့နဲ့ပါတွေ့ဆုံခဲ့ပါတယ်အောက်တိုဘာ9ရက်အကြမ်းဖက်တိုက်ခိုက်ခံပြီးလက်နက်တွေပါလူရခံရတဲ့ချီကံမြေနေကြားဆောင်တက်ရှိရနေရာကိုရောက်ခဲ့တယ်လို့လူသွားတဲ့လက်နဲ့တွေ့တဲ့ကတချို့ကိုပြန်ပြီးသိမ်းဆီးရမိတဲ့ဝါဘိတ်ကြီးရွာကိုပါတွားရောက်ခဲ့တာပါရခိုင်ပြည်နယ်ဒေသကပဋိပက္ခတွေနဲ့ပတ်သက်ပြီးအားလုံးငြင်းချမ်းစွာအပြေရှာကြဖို့အတွက်စစ်တွေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကော်ဖီအနန်ကတိုက်တွန်းလိုက်ပါတယ
် We did discuss the developments in northern Rakhine state and obviously it is worrying
ခိုင်ပြည်နယ်မြောက်ပိုင်းဒေသနောက်ဆုံးအခြေအနေကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်စိတ်ပူစရာကောင်းတာကတော့အမှန်ပါပဲအကြမ်းဖက်မှုတွေတကယ်တော့မလိုအပ်ပါဘူးဒါပေမဲ့ထပ်ဖြစ်နေတာကစိုးရင်စရာပါဒေသခံတွေအနေနဲ့သူတို့ရဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းဘယ်လိုဖြေရှင်းရမလဲဆိုတာကိုအဖြေရှာဖို့လိုအပ်ပါတယ
်ဒေသရင်းကယ်ဆယ်ကူညီအဖွဲ့တွေဝင်ရောက်ရင်းနဲ့ပတ်သက်ပြီးတော့လေဒီဒေသမှာလုံခြုံရေးတေချာချာရအောင်လုပ်ဖို့လိုနေတာထင်ရှားပေမဲ့လုံခြုံမှုရှိအောင်လုပ်နေရလို့လူသားချင်းစာနာမှုကူညီတွေမရတာမျိုးမဖြစ်သင့်ဘူးလို့ဆွေးနွေးခဲ့တယ်လို့ပြောပါတယ်လက်ရှိမှာတချို့အဖွဲ့တွေဝင်ရောက်နိုင်တာတွေ့ပေမဲ့လူအမှုတိတ်ကြီးမတာမို့လာမယ့်ရက်အနေငယ်အတွင်းမှာအခုတည်းပိုတော့ရောက်နိုင်ကြမယ်လို့သူမျှော်လင့်ထားကြောင်းလည်းပြောပါတယ်မစ္စတာအာနန်ရဲ့အခုခေတ်ရှင်မှာရခိုင်ဒေသခံတချို့ဒီကော်မရှင်ဖျက်သိမ်းပေးဖို့တောင်းဆိုဆန္ဒပြတာတွေရှိပါတယ်တနင်္ဂနွေနေ့မှာတော့ကော်မရှင်ကမြောက်ဦးနဲ့မင်းပြဘက်ကိုတွားရောက်မှာဖြစ်ပြီးဒေသခံတွေနဲ့တွေ့ဆုံမှာပါ